ယူကရိန်းနိုင်ငံမြောက်ပိုင်းအလဲပိုင်းနဲ့အနောက်ဘက်ပိုင်းကိုဦးတည်ပြီးရုရှားကမောင်းတုံမဲ့လေယာဉ်တွေကနေဒရုန်းယာဉ်18ခုနဲ့မင်းညားကပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ယူကရိန်းလေတပ်ကဒီကနေ့ဩဂုတ်လ19ရက်နေ့မှာပြောပါတယ်ရုရှားတို့ပြစ်လိုက်တဲ့အဲ့ဒီအီရန်လုံရှဟက်ဒရုန်းယာဉ်18ခုတည်းက15ခုကိုပြစ်ချနိုင်ခဲ့တယ်လို့ယူကရိန်းလေတပ်ကပြောလိုက်တာဖြစ်ပါတယ်ပြစ်မချလိုက်နိုင်တဲ့ drone နှစ်ခုဘာဖြစ်သွားသလဲဆိုတာတော့ကိုယ်ကပြပြမသိရသေးပါဘူးဒီတော့တွင်ဒိမတ်နဲ့ Netherlands တို့က American လို့ F-16 တိုက်လေယာဉ်တွေယူကရိန်းကိုပေးမယ်လို့ဆုံးဖြတ်လိုက်တဲ့အပေါ်ယူကရိန်းကကြိုဆိုလိုက်ပါတယ်တောက်ချာနေကထုတ်ပြန်တဲ့ဒီသတင်းဟာသူတို့ရဲ့ American မိတ်ဆွေတွေထံကသတင်းကောင်းတစ်ခုဖြစ်တယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီး Oleksiy Reznikov ကပြောပါတယ်ဒီတိုက်လေယာဉ်တွေယူကရိန်းကိုဘယ်တော့ရောက်လာမယ်ဆိုတာမသိရသေးသလိုရောက်မလာခင်မှာယူကရိန်းလေယာဉ်မှုတွေအနေနဲ့ F-16 နဲ့ပတ်သက်တဲ့အသေးစိတ်သင်တန်းတွေတက်ရအောင်မှာဖြစ်ပါတယ်။ဒါပေမဲ့ဒီတိုက်လေယာဉ်တွေကိုယူကရိန်းကိုရောက်လာပြီးရင်တောင်လက်ရှိရုရှားနဲ့ဖြစ်နေတဲ့စစ်ပွဲကိုရုတ်တရက်ပြောင်းလဲမှုဖြစ်စေမှာမဟုတ်ဘူးလို့အမေရိကန်အရာရှိတွေကပြောပါတယ်ခင်ဗျ။